နိုဝင်ဘာလလေနိုဝင်ဘာလလေးကျင်းပမဲ့ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်သူတွေအပါအဝင်တန်းနဲ့ချီတဲ့လူငယ်တွေလည်းမဲပေးခွင့်ရမှာဖြစ်တဲ့အတွက်ဒီခွင့်ရေးကိုအတုံးမချနိုင်ပါကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရလာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်အနက်5တန်းကျော်ဟာအသက်18နှစ်ကနေ22နှစ်ထိရှိတဲ့လူငယ်မဲဆန္ဒရှင်တွေဖြစ်ပြီး2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းမှာပထမဆုံးအချိန်မဲပေးခွင့်ရမယ့်သူတွေလည်းဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာဘလို့ကိုယ်စားလှယ်မျိုးကိုရွေးချယ်ရမလဲဆိုတာကတော့သူ့အတွက်စိန်ခေါ်မှုတစ်ခုလို့ပထမဆုံးအချိန်မဲပေးခွင့်ရမယ်ချင်းပြည်နယ်ပလဝမြို့နယ်ကမောင်ဝင်းသိန်းကပြောဆိုလိုက်ပါတယ်
။ကျွန်တော်ခံစားချက်တော့ဘလို့မှလည်းမရှိပါဘူး။ဘာဖြစ်။အဲ့ဒါကျတော့မြတ်တူတို့စဉ်းစားပေးနိုင်တဲ့ပါတီပဲပေါ့ဗျာ။လူမှုရေးအသေးအမောကိစ္စတော့မဘေးဆိုင်ပေးရတဲ့ပါတီမျိုးပေါ့။ကျွန်တော်သမိုင်းပဲပြင်ပါဗျ
။ရွေးကောက်ပွဲမှာလူမှုအတွက်အကျိုးပြုမဲ့ကိုယ်စားလှယ်တွေကိုလေ့လာပြီးမှရွေးချယ်ဖို့ရည်ရွယ်ထားတဲ့လူငယ်တွေထဲမှာတော့ LGBT အရေးလှုပ်ရှားနေသူတဦးဖြစ်တဲ့ချင်းမျိုးထွေလည်းပါဝင်ပါတယ်
။တွေ့ဝင်နေပါတော့တကယ်သူပြရမလဲ။ဟာဘယ်လိုငါပြရမလဲ။ပါဝါမလားပါတော့ဒီကောက်ပြရပထမဆုံးပြရတာမှာလေ။အဲ့လိုမျိုးတနည်းကိုမပြရမလဲဆိုတော့မသိထားဘူးပေါ့နော်။ကိုယ်စိတ်ကမှထင်တာပဲ။ပြောက်ကမှလည်းပြရရဲ့ဆိုရဲထင်နေရ။အဓိကတော့ပေါ့နော်တကယ်ပြောပြီးတကယ်လုပ်တဲ့ကိုယ်စားလှယ်မျိုးနဲ့တကယ်ကြည့်တဲ့ကိုယ်စားလှယ်မျိုးပေါ့နော်အတူကိုလို့ရှိရင်ကိုယ်ရင်း LGBT လို့ရှိရင်လည်း LGBT အရေးကိုလက်ခံပြီးတော့ပူပေါင်းပလာမဲ့ကိုယ်စားလှယ်မျိုးပေါ့
ဒါပေမဲ့လေ COVID-19 ကပ်ရောဂါကြောင့်ကန့်သက်ချက်တွေနဲ့အတူတိုင်းရင်းသားဒေသတွေမှာစီးရီးတင်းမာမှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်ဒီတိတ်နေချီတဲ့ဒုက္ခတွေတွေရာလဲဒီလိုအချိန်မှာမဲပေးခွင့်ရမရဆိုတာကလည်းမရေမရဖြစ်နေရစေပါဒီလိုအချိန်မျိုးမှာပထမဆုံးအချိန်မဲပေးခွင့်ရမှာဖြစ်ပေမဲ့ရွေးကောက်ပွဲရလက်ပေါ်မျောလင်းချက်တိတ်မထားဘူးလို့ဆိုလာသူကတော့အသက်21နှစ်အရွယ်ကချင်တိုင်းရင်းသားလာနူဟာပ
ါကျွန်တော်ကျတော့ဒီမစ်နာမခင် IDP ကျမှာပေါ့ကျွန်တော်တို့ကျတော့ဒီကျမ်ထဲမှာတော့လူခဲ2017ထိတော့ကင်ထဲမှာနေခဲ့ပါ။မေတော့ကျွန်တော်တို့ဒီအချင်းပြင်းနေပေါ့အချင်းပြင်းနေကတက်ပြောင်းပေါ့ဒီမှာကျတော့ဒါပေမဲ့အခုအချင်းပြီးတော့ကျွန်တော်ဘယ်လိုလုပ်မလဲဘယ်လိုဖြစ်မလဲဆိုတာတို့ပြောမလားတစ်ခါတည်းသိတာတော့မရှိသေးဘူးပေါ့။ဒီတုန်းကကျွန်တော်မေးတော့မထည့်ခဲ့ပါဘူးဒါပေမဲ့ကျွန်တော်လည်းအမျိုးလိုက်နှားဆောင်တာရှိရပေါ့။ဖြစ်လာတဲ့အနေအထားမှာဘယ်လိုပြောမလဲယုံကြည်မှုကတိတ်မရှိဘူးလား။
ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ပြင်စမမန်တိုင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာတဦးလေးဖြစ်ရှေ့နေတဦးလေးဖြစ်တဲ့ဦးနေဝင်းနိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်လူငယ်တွေစိတ်ဝင်စားမှုအားနည်းရတဲ့အကြောင်းရင်းတွေရှိနေတယ်လို့အခုလို့တုံ့ပြန်ပြောဆိုလိုက်ပါတယ်
။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှစိတ်ဝင်စားနေတဲ့လူငယ်တွေရှိတယ်။ဒီရွေးကောက်ပွဲဆိုတာလည်းစိတ်ဝင်စားဘူးဘဝရည်ပြဖို့အတွက်ပေါ့နော်။ခက်တဲ့နေရာတဲ့လူငယ်လေးတွေရှိတယ်။အဲ့ဒီလူငယ်လေးတွေကတော့ဒီရွေးကောက်ပွဲဆိုတာလည်းဘာမှမသိဘူး။တရားကပုံများတယ်လို့ပြောလို့ရှိရင်တော့စိတ်ဝင်စားတဲ့အပိုင်းတွေကဆိုပြီးတော့မှများလိမ့်မယ်။ငါတန်းဆိုတဲ့တွေးကတကယ်တမ်းပြောရင်နိုင်ငံတနိုင်ငံတော်မှရှိတယ်လို့လို့ရတယ်ကျော်အိမ်သက်ဖြစ်တယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒီဝိမဲ့လို့လည်းသူ့နိုင်ငံပါတီတော်တော်များများကကျွန်တော်ဒီဆန်ဆိုင်မှုပုံတာတွေကိုအလေးနဲ့ထားပြီးတော့မှဆက်စည်းုံတာမျိုးကျွန်တော်သိတော့မတွေ့ရသေးဘူးခင်ဗျအခုမှလူငယ်တွေသိဝင်စားတဲ့အကြောင်းအရာတွေကဘာတွေဖြစ်မလဲပေါ့ပညာရေးတွေရှိမယ်အကြောင်းပြီးသွားတဲ့ခါမျိုးမှာအကြိမ်ဟိုရရှိဖို့ဆိုတဲ့ကိစ္စမျိုးတွေရှိတယ်အဲ့တော့လူငယ်တွေရဲ့အတန်ကိုဒီ democratic project မှာကျမအောင်သိဝင်စားတဲ့အရာတွေကိုနိုင်ငံတော်ကလည်းပြောပေးမယ်ပါတီပါတီတွေကလည်းပြောပေးမယ်လို့ပြောတဲ့အခါမှာဒီလူငယ်တွေကသူတို့စိတ်ထဲမှာအော်ဒါငါတို့လူငယ်တွေလည်းလက်ဆိုင်ပါလားဆိုတဲ့ဟာမျိုးတွေပူချစ်လာမယ်ဆိုကျွန်တော်ကထင်တယ
်။ကယောဂါကြောင့်တွာလာကန့်တက်မှုတွေရှိနေပေမဲ့ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ်အကြောင်းရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားပါတယ်။ရွေးကောက်ပွဲအတွက်မဲဆန္ဒနေမြေတွေကိုလည်းမကြသေးခင်ကပဲကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ရှိလာမယ့်ရက်တွေအတွင်းမှာတော့မဲဆန္ဒရှင်စည်းရင်းကိုထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းလည်းအတည်ပြုပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။